ဖေဖော်ဝါရီလ18ရက်နေ့မှာကျင်းပမယ်အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးကိုမတက်ရောက်ဘူးလို့မြန်မာနိုင်ငံကပြောပါတယ်။တက်ရောက်မယ်ဆိုရင်နိုင်ငံရေးအစ်စ်မဟုတ်တဲ့ကိုယ်စားလှယ်ပဲတက်ရောက်ခွင့်ရမှာဖြစ်ပါတယ်။ဒီအစည်းအဝေးမှာမြန်မာကိုဖိတ်ကြားရေးနဲ့ပတ်သက်ပြီးတော့အာဆီယံအတွင်းမှာသဘောထားကွဲလဲတာတွေတခါမြန်မာအပေါ်ကင်တွယ်ရေးကို VOA ရဲ့အင်ဒိုနီးရှားသတင်းဌာနသတင်းတောက် Ever Mazuri Verga နေပြီးတော့သုံးသက်သူတွေနဲ့တွေ့ဆုံမေးမြန်းထားတာကိုဥတည်မောင်တန်းကစူးစီးတင်ပြမှာပါရှင
်မြန်မာနိုင်ငံဟာပိုလို့အထူးကြံနိုင်ငံတိုင်းငံဖြစ်သွားနိုင်တယ်လို့သုံးသက်သူတွေကအကဲဖြတ်နေကြပါတယ် February 18ရက်နေ့မှာကျင်းပမယ့်အာဆီယံနိုင်ငံကြ ాయి ဝန်ကြီးတွေရဲ့စီဝေးကိုမတက်ရောက်ဘူးလို့မြန်မာနိုင်ငံကြ ాయి ဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်က February 14ရက်နေ့မှာပြောပါတယ်အာဆီယံတွင်နိုင်ငံတိုင်းတန်းတူညီတူပါဝင်တက်ရောက်ခွင့်ရှိရေးဟူသည့်မူနှင့်ထုံတန်းစင်လာများကိုသွေးဖိနေသည့်အတွက်မတက်ရောက်တာဖြစ်တယ်လို့အဲ့ဒီထုတ်ပြန်ချက်မှာပြောထားပါတယ်။အာဆီယံနိုင်ငံကြ ాయి ဝန်ကြီးတွေရဲ့အစည်းအဝေးမှာတက်ရောက်ဖို့စစ်ကောင်စီရဲ့မြန်မာနိုင်ငံကြ ాయి ဝန်ကြီးကိုဖိတ်ကြားရေးမှာအဖွဲ့ဝင်နိုင်ငံတွေကြားသဘောတူညီချက်မရရှိတာကြောင့်နိုင်ငံရေးအစ်စ်မဟုတ်တဲ့မြန်မာကိုယ်စားလှယ်ကိုပဲဖိတ်ကြားမယ်လို့ကမ္ဘောဒီးယားက February 3ရက်နေ့ကပြောခဲ့ပါတယ်။ဘသူမှမတက်ဖဲနေတာတဲ့နိုင်ငံရေးအစ်စ်မဟုတ်တဲ့သူတယောက်တက်ရောက်ပြီးမြမကိုကိုစားပြုဖို့ကျွန်တော်အားပေးခြင်းပါတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူချမ်ဆွန်ရီကပြောပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကလူခွင့်ရေးချိုးဖောက်မှုတွေကျွလွန်တယ်လို့အဆွတ်ဆွဲခံရတဲ့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုဇန်နဝါရီလ3ရက်ကတွားရောက်တွေ့ဆုံခဲ့ပြီးနိုင်ငံခြားရေးဝန်ကြီးကိုဖိတ်ဖို့ကြိုးစားခဲ့သေးတယ်လို့မြမနိုင်ငံခြားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာအတိအမှတ်ပြုပြောထားပါတယ်။ဒါပေမဲ့အင်ဒိုနီးရှားမလေးရှားနဲ့စင်ကာပူတို့ကဖုန်းကနေတဆင့်ဟွန်ဆန်နဲ့ဆွေးနွေးကန့်ကွက်ခဲ့ကြသလိုကြေညာချက်တွေလည်းထုတ်ခဲ့ကြတာကြောင့်မူလဆုံးဖြတ်ချက်ဖြစ်တဲ့နိုင်ငံရေးအစ်စ်မဟုတ်သူပဲကိုစားပြုရေးဖြစ်ခဲ့ရတာပါဟွန်ဆန်ကမင်းနဲ့ကစားခဲ့တယ်လို့ထိုင်းနိုင်ငံဘာကောက်အခြေစိုက်အရှိတောင်အာရှလမ်းစုံလို့အဓိပ္ပာယ်ရတဲ့ Southeast Asia Junction အဖွဲ့ကိုထူထောင်သူလျာရှော်တီနိုကပြောပါတယ်
ရအင်းမမမန်းဘာညာ orang yang kecewa
ကမ္ဘောဒီးယားဝန်ကြီးချုပ်အဖြစ်မြန်မာပြည်ကိုသူသွားတာပါလို့သူကပြောတာပေါ့လေဒါပေမဲ့သူကအာဆီယံရဲ့ဥက္ကဋ္ဌလည်းဖြစ်တယ်လေအာဆီယံမှာကျွန်းဆွယ်နိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှားမလေးရှားစင်ကာပူနဲ့ဖိလစ်ပိုင်တို့ရဲ့တခြားနိုင်ငံတွေကြားမှာမတူကွဲပြားတဲ့အကျိုးစီးပွားတွေရှိနေကြပါတယ်ဟွန်ဆန်မြန်မာပြည်ကိုသွားတာကိုသူတို့ကသဘောမတူကြပါဘူးတခြားအာဆီယံနိုင်ငံတွေဖြစ်ကြတဲ့ထိုင်းဗီယက်နမ်နဲ့လာအိုတို့ကတော့တိတ်ပြီးမဆန့်ကျင်ကြပါဘူ
းမြန်မာပေါ်ဘလို့ကင်တွယ်မလဲဆိုတာကအာဆီယံအတွက်ကောင်းခဲ့စရာပါဂျကာတာအခြေစိုက်မူဝါဒများတဟဇာတဖြစ်ရေလို့အဓိပ္ပာယ်ရတဲ့ Synergy Policies မူဝါဒလေ့လာရေးအဖွဲ့ကိုထူထောင်သူဒေါက်တာတီနာပရပ်တိုရာဟာဂျာကတော့အခုလိုထင်ပါတယ်
ဒါကအာဆီယံရဲ့ယာယီဖြစ်ရှင်းပုံပါမြန်မာကိုဖိအားပေးတာမှာအစ်စ်လျော်ဆုံးဖျားပေးပုံအပေါ်အာဆီယံနိုင်ငံတွေအားလုံးတသဘောတည်းမရှိကြပါဘူးမြန်မာကလည်းဂျာကိုကောင်းကောင်းသိပါတယ်တစ်ဖက်မှာတော့တင်းမတော်အတွက်ဂျာဟာသိမလားရှင်းမလားကိစ္စဖြစ်နေပါတယ်ဘိုးချုပ်မူကြီးမေအောင်လှိုင်ဟာမိမိဆိုင်ရာယာစွေးမှုတရားရုံး ICJ မှာအမှုရှိနေပါတယ်အမှုကဆက်သွားနေပါတယ်တဖြည်းဖြည်းလဲပေါ်လာနေပါပြီအာဆီယံမှာသူ့ကိုအရေးမယူခဲ့ရင်လူပုဂ္ဂိုလ်တရားအနေနဲ့ ICJ မှာသူ့ကိုအလိုအလျောက်အရေးယူပါလိမ့်မယ်နိုင်ငံကဖိအားဒါမှမဟုတ်ပိတ်ဆို့အရေးယူတာတွေကလွတ်အောင်မြန်မာဖို့ရှောင်နိုင်စရာလမ်းမရှိသလောက်ပါပဲ။ဒါပေမဲ့မြန်မာကအချိန်ရနိုင်သမျှရနိုင်အောင်ကစားပါလိမ့်မယ
်။မြန်မာပေါ်အရေးယူရင်းနဲ့ပတ်သက်ပြီးလီယားကလည်းသူ့ထင်မြင်ချက်ကိုအခုလိုပြောပါတယ်
။ Yeah, ya mato esto se petunya bukan.
ဒီဘာရေးပိတ်ဆို့အရေးယူတာကအလုံးမဖြစ်ပါဘူး။မြန်မာဟာမြောက်ကိုရီးယားလိုဖြစ်လာမဲ့ဂိမ်းဆိုင်နေပါတယ်။တက်မတော်ခုခံနေတာတွေကိုကျွန်တော်တို့ကဆက်လက်တိုက်ပွဲမဝင်တော့ဘူးဆိုရင်မြန်မာစစ်တပ်ဟာပိုပြီးခိုင်မာလာမယ်ပိုပြီးအကြမ်းဖက်လာမယ်နိုင်ငံသားတွေကတော့အာနယ်အားကိုးရမယ်ဖြစ်လာမယ်နောက်တော့မြောက်ကိုရီးယားနဲ့ပိုပြီးတူလာပါလိမ့်မယ်မြောက်ကိုရီးယားမှာဆိုအာဏာပိုင်တွေဒါမှမဟုတ်အုပ်စုတစုကလွဲပြီးဘာသတင်းမှမရနိုင်တော့ပါဘူးမြန်မာအရေးကိုကင်တွယ်တဲ့အခါတော့ကြက်ကြတဲ့အချက်တစ်ခုကတော့တရုတ်ပါပဲတရုတ်နဲ့အလုပ်လုပ်တဲ့အခါအာဆီယံဟာစူးစီးခဲကျစ်နေရပါမယ်မဟုတ်ရင်တရုတ်နဲ့တနိုင်ငံချင်းဆက်ဆံလုပ်ကင်ရပြီးခက်ခဲပါလိမ့်မယ
်။အရေးယူပိတ်ဆို့မှုလူခွင့်ရေးချိုးဖောက်မှုတွေနဲ့ပြည်တွင်းမလုံခြုံမှုတွေကြောင့်နိုင်ငံတကာကုမ္ပဏီကြီးတွေဖြစ်ကြတဲ့ Total, Chevron, Angkoria, Tammany လုပ်ငန်း, Sopos နဲ့ Japan, Kirin Beer ကုမ္ပဏီတို့ဟာမြန်မာနိုင်ငံကထွက်ခွာမယ်လို့ဂ ကြီးညာခဲ့ကြပါတယ်။ဒါပေမဲ့တရုတ်ရဲ့ယင်းနှိမ့်မြုံနာမှုကတော့တိုးလာနေတယ်လို့မြမမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ရဲ့လေ့လာချက်ကဆိုပါတယ်။မြန်မာနိုင်ငံဟာတရုတ်ကိုပဲအားထားနေရတဲ့မြောက်ကိုရီးယားလိုအထူးကြနိုင်ငံတစ်နိုင်ငံဖြစ်သွားမလားဆိုတဲ့မေးခွန်းကတော့နိုင်ငံတကာသုံးသပ်သူတွေမေးနေကြတဲ့မေးခွန်းတစ်ခုဖြစ်ပါတယ်ခင်ဗျာ။